မြန်မာနိုင်ငံရေးမှာအဓိကဆုံးဖြတ်ချက်ချနိုင်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရော်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေအလွတ်တဘောတွေ့ဆုံဆွေးနွေးကြမှာပါ။တိုင်းရင်းသားလက်နက်ကိုင်တွေနဲ့တမရော်ကြားတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးတာ၃နှစ်ပြည့်တဲ့အောက်တိုဘာလ15ရက်နေ့ကိုရွေးပြီးပုတ်ပါဒေတာမှာတွေ့ကြမှာလည်းဖြစ်ပါတယ်။ဒီလိုတွဲဆောင်မဲ့အပေါ်အမေရိကန်နိုင်ငံလုံးဆိုင်ရာကရင်အဖွဲ့စည်းဒုဥက္ကဋ္ဌစောနေထူးကတော့သတိထားကြိုဆိုခဲ့ပါတယ်
။အဲ့လိုကောင်းဆောင်တွေတွေ့မဲ့အပေါ်မှာတော့ကျွန်တော်တို့ကတော့ကြိုဆိုတာပေါ့နော်။အဖြစ်လဲဆိုတော့ပြစ်ခတ်ရစဲတာလဲတော်လေးကြာနေပြီ။ဒါပေမဲ့ပြစ်ခတ်ရစဲပြန်ကြည့်တဲ့အချိန်မှာလည်းပဲနောက်ဆုံးနေသလိုပဲတွေ့ရတယ်လေ။ကျွန်တော်တို့ပြပကရင်နေနေကတော့ငြင်းငြင်းဖြစ်စရာတိုးတက်မှုတွေကိုမမြင်ရဘူးဖြစ်နေတယ်။
ကချင် Alliance အဖွဲ့ဥက္ကဋ္ဌဂွန်ဆန်ကတော့ဒီတွေ့ဆုံမှုဟာနိုင်ငံရေးရွှေ့ကွက်တစ်ခုလို့ပဲယူဆပါတယ်
။ဟာကျွန်တော်အမြင်ကတော့ဒီကတော့နိုင်ငံတကာဖိအားကျော်လွန်ဖို့အတွက်နိုင်ငံရေးလက်ကွက်တစ်ခုပဲပါပဲ။ဟိုနိုင်ငံရေးကြောက်ကကစားနေရဆိုတော့ဒီလိုမျိုးအစည်းအဝေးတွေလုပ်မယ်။အဲနိုင်ငံတကာ pressure တွေကိုနည်း short တင်လုပ်မယ်။ဒီလိုနဲ့တောင်းတရင်ကြနိုင်ငံရေးကိုအချီဆွဲဖို့ပဲလုပ်ပါလိမ့်မယ်။ရင်ချင်ရေးတကတော့ကျွန်တော်တိတ်ကြုံကြည့်မှုမရှိပါဘူ
းတကယ်တော့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တက်မတော်ကြာညှိနှိုင်းလို့မရတဲ့အကြောင်းအရာတွေထဲမှာတခုတည်းသောတက်မတော်ဖြစ်ရေးလဲပါဝင်ပါတယ်ဒါနဲ့ပတ်သက်ပြီးကချင် Alliance အဖွဲ့ဥက္ကဋ္ဌဂွန်ဆန်ကတော့ဒန်းတို့ညီမျှမှုရှိပါမယ်ဆိုတဲ့အာမခံချက်လိုအပ်တယ်လို့ပြောပါတယ
်တခုတည်းသောတက်မတော်ဖြစ်ဖို့ကတော့လူမျိုးတစ်မျိုးတည်းဘာသာတစ်ဘာသာတည်းဥပဆောင်တဲ့တက်မတော်ဖြစ်ဖို့အရေးကြီးရပါတော့တိုင်းရင်းသားတွေလိုလားတော့တန်းတူညီတူရှိတဲ့တတ်မတော်အဲ့လိုမျိုးလိုချင်တာတိုင်းရင်းသားတွေကဥပမာအခုအခြေအနေဆိုရင်ထိပ်ပိုင်းမှာအယောက်20ရှိတာဘာသာရေးနဲ့ပဲကြီးကြီးလူမျိုးရေးနဲ့ပဲကြီးကြီးလူမျိုးတစ်မျိုးဘာသာတစ်မျိုးကြီးပဲအဲ့ထိပ်ပိုင်းမှာအလုံးရှိနေတာပါပြဿနာတရားပါတော့တတ်မတော်မှာတိုင်းရင်းသားပါဝင်မှုဆိုတော့ဟိုနေချားဆောင်လို့နေလုံလို့ဒီပြည်သူ့အဆင့်လောက်ပဲရှိတာပါတိုင်းရင်းသားတွေလိုလားတော့မတူပွဲပြမှုကိုထင်ဟပ်တဲ့တတ်မတော်လိုချင်တာဒါပေမဲ့ယခုရှိနေတဲ့တတ်မတော်ကတော့လုံးဝမတူကွဲပြားမှုကိုထင်ဟနေတဲ့တတ်မတော်မဟုတ်ဘူးဆိုတော့ကျွန်တော်အကုန်လုံးအတိအလင်းပဲလေအဲ့မှာအခက်အခဲရှိတယ်နောက်တစ်ခုကတော့တတ်မတော်ကနေပြီးတော့လုံးဝဖက်ဒရယ်နိုင်ငံတော်တည်ထောင်မယ်ဆိုတော့အတိအကျမရှိသေးဘူ
းလာမယ့်15ရက်နေ့ပုတ်ပါဒေတာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တတ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါ2020ထွေထွေရေကောက်ပွဲမတိုင်ခင်ဆုံးဖြတ်ရမယ့်ဖက်ဒရယ်ပြည်ထောင်စုရေးဒီမိုကရေစီရေးအပါအဝင်တစ်ခုတည်းသောတက်မတော်ဖွဲ့စည်းရေးနဲ့ပတ်သက်တဲ့အခြေခံမူတွေကိုချမှတ်နိုင်ဖို့ရဆွေးနွေးသွားမယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေက RFA ကိုပြောဆိုခဲ့ပါတယ်ရှင်